ဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အစွန်းရောက်စစ်သွေးကြွတွေကိုတိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားစစ်ရေးပူးပေါင်းဆောင်ရွက်မှုလိုအပ်ချက်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့တူရကီသမ္မတ Recep Tayyip Erdogan တို့ဒီကနေ့တောက်ကြားနေမှာတွေ့ဆုံဆွေးနွေးပါတယ်တောက်ကြနေမှာတူရကီနိုင်ငံကို Mr. Carter ရောက်ရှိလာတာဖြစ်ပြီးတူရကီထိပ်တန်းနိုင်ငံရေးသမားတွေကာကွယ်ရေးအရာရှိတွေနဲ့တွေ့ဆုံမှုရှိပါတယ် IS အစွန်းရောက်အကြမ်းဖက်သမားတို့လက်ကမိုဆိုးမြို့ကိုပြန်သိမ်းရေးလှုပ်ဆောင်နေတာမှာတင်းမာမှုတွေတိုးလာတာကြောင့် American တို့ဘက်ကစိုးရိမ်မှုတွေတိုးလာချိန်မှာပဲ Mr. Carter အခုလိုရောက်ရှိလာတာပါနောက်ဆုံးကြံနေတဲ့အစွန်းရောက်သမားတွေကိုတိုက်ထုတ်ရမှာညွန့်မောင်းတပ်တွေအနီးကပ်ပူးပေါင်းဆောင်ရွက်သွားအောင်အသေးချာလှုပ်ဆောင်သွားဖို့နဲ့မကြာခဏဆက်သွယ်ကြဖို့ကောင်းဆောင်တို့ဦးတို့သဘောတူညီခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကဆိုပါတယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြစ်တဲ့မိုဆူးကို IS အကြမ်းဖက်သမားတို့လက်ကပြန်သိမ်းဖို့တိုက်နေတဲ့အီရတ်နဲ့တူရကီနိုင်ငံကြားတင်းမာမှုတွေအပေါ်အမေရိကန်ရဲ့စိုးရိမ်မှုတွေတိုးလာတာကြောင့်တူရကီနိုင်ငံကမစ္စတာကာတာရောက်ရှိလာတာပါ။မိုဆူးမြို့ကိုပြန်သိမ်းတဲ့တိုက်ပွဲမှာတူရကီတို့ကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်လိုနေတာဖြစ်ပြီးအီရတ်အစိုးရကဒီလိုပါဝင်တိုက်ခိုက်တာကိုဆန့်ကျင်နေတာဖြစ်ပါတယ်။ဒီတင်းမာမှုတွေကြောင့်ဂိုင်းကဏ္ဍမခွဲပဲမိုဆူးမြို့ကအကြံဖက်သမားတွေကိုတိုက်ထုတ်ဖို့ဆိုတဲ့တဘောတူညီချက်ပြက်ပြဲသွားမှာကိုအမေရိကန်အစိုးရကစိုးရိမ်နေတာပါ။အီရတ်တို့ရဲ့အချုပ်အခြာအာဏာကိုတူရကီတို့ဘက်ကလေးစားဖို့လိုအပ်နေတာကိုအဓိကထားပြောဆိုသွားမယ်လို့တူရကီနိုင်ငံခီမဆာတင်ခင်မှာမစ္စတာကာတာကပြောပါရယ်။ဆူနီနဲ့ကတ်တိုက်ခိုက်ရေးသမားတွေကိုလက်ကျင့်တင်းနှံပေးဖို့မိုဆူးမြို့မြောက်ဘက်ဘတ်ရှ်ကွာစခန်းမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကရောက်နေတဲ့တူရကီတပ်သား900နဲ့ပတ်သက်လို့အီရတ်နဲ့တူရကီအစိုးရတို့ကြားမကြေလည်မှုတွေဖြစ်ပေါ်နေတာဖြစ်ပါရယ်။